ရှမ်းပြည်နယ်မြောက်ပိုင်းကမြို့နယ်တချို့မှာမြန်မာနိုင်ငံသားမှတ်ပုံတင်စမတ်ကတ်တွေကိုစစ်ကောင်စီရဲ့လူဝတ်မှုကြီးကြပ်ရေးဌာနကစလဲပေးနေပြီလို့ဒေသခံတွေကပြောပါတယ်။ဒီလိုလဲပေးတာမှာနိုင်ငံသားတွေအပြင်အရင်ကမှတ်ပုံနေရာထားပြီးသားတရုတ်လူမျိုးများပြားလဲလာရှောက်နေတယ်လို့ဒေသခံတချို့ကပြောတာကိုကုစုံဝင်းလိုင်ပြောပြပေးပါအောင်ခင်ဗျာ
။ရှမ်းပြည်မြောက်ပိုင်းမူဆယ်ကုတ်ခိုင်နန်းဖက်ခါမုံကိုကာမိုညေလောက်ကင်စတဲ့မြို့နယ်တွေမှာနိုင်ငံသားစစ်စီရေးစမတ်ကတ်တွေကိုစစ်ကောင်စီလူမှုကြီးကြပ်ရေးဌာနကစတင်ပြုလုပ်ပေးနေပြီလို့ဒေသခံတွေက VOA ကိုပြောပါတယ်။ဒီလိုလုပ်ပေးရမှာဒေသခံတိုင်းရင်းသားတွေအပြင်မုံဝန်းလို့ခေါ်ကြတဲ့တရုတ်နိုင်ငံသားတွေလည်းအများအပြားပါဝင်နေတာဖြစ်ပြီးဒေသခံတွေကအိမ်တောင်စုစီးရင်အချက်အလက်နဲ့အထက်ထက်စစ်စစ်ခံရပေမဲ့တရုတ်နိုင်ငံသားတွေကတော့အလွယ်တကူရှောက်လို့ရနေတယ်လို့နတ်ဖက်ခါမြို့နယ်ကဒေသခံတဦးကအခုလိုပြောပါတယ်။
ဒီလိုမပေါ်နေလို့မတုံးတော့ဘူးတော့စမတ်ကတ်ကတုံးနေသလိုပုံစံမျိုးပေါ့ဒါကကိုကတော့ကျမ်းမြောက်ကတော့ပြည့်တဲ့တိုင်းပဲဒီလူတော်တွေမှာတော့ဝင်ထိုင်နေကြတာပေါ့ကျမ်းမြောက်မှာတူပြီးညာတယ်ဘယ်လိုပြည့်စုံဖြစ်ပြီးဆိုတော့ကိုကိုလုံးချောပန်းစီရာမုံကြီးပါလာကွာတော့ကတော့ညနေလဲကုမ္ပဏီကြီးပါလဲပြုံးပြီးတော့ကိုတော့ကဘာလဲပြည်တော့ပြူလားပြီးပါပြီးလားဟိုဘာမှပြီးပွားလားဘာမှပြီးမပွားလားဆိုတော့ငါတို့လည်းပြုံးပြီးကြတော့လို့ပြီးတော့
တချင်ကတာမွန်းညဲမြို့နယ်ကတရုတ်နိုင်ငံသားပြည်သူစစ်ကောင်းဆောင်ဝမ်ကွဲတာခေါ်ဦးမြင့်လွင်ဟာဦးသိန်းစိန်စိုးရလက်ထက်မှာလွတ်တော်ကိုယ်စားလှယ်အဖြစ်ပါလာခဲ့ပါတယ်မြန်မာအမတ်ပုံတင်ကင်ဆောင်ထားတဲ့တရုတ်နိုင်ငံသားအများအပြားရဲ့မဲတွေနဲ့ဒေသခံကိုယ်စားလှယ်လောင်းတွေကိုအနိုင်ရရှိခဲ့တာဖြစ်ပါတယ်အခုလည်းတရုတ်နိုင်ငံသားအများအပြားစမတ်ကတ်ရရှိဖို့သူကငွေကြေးပံ့ပိုးပေးနေတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့ VOA ကတိကျအတည်မပြုနိုင်သေးပါဘူးတရုတ်နိုင်ငံသားတွေကိုမြန်မာနိုင်ငံသားအဖြစ်အခုလိုစစ်ကောင်စီကမပုံတင်ပြုတ်လုပေးနေတာဟာတရုတ်အစိုးရကမြန်မာနယ်စပ်မှာရှိတဲ့အွန်လိုင်းရာဇဝတ်မှုတွေကိုရှင်းလင်းတဲ့အခြေအနေလဲတိုက်ဆိုင်နေတာပါကုတ်ခမ်းမြို့နယ်လူဝမှုကြီးကြပ်ရေးဌာနနဲ့နှိဆက်သူတဦးကတော့အခုအချိန်မှာစမတ်ကတ်ကိုကနအူးအနေနဲ့နိုင်ငံဝန်ထမ်းတွေပရဟိတလုပ်ငန်းလုပ်နေသူတွေယဉ်ကျေးမှုအဖွဲ့တွေကိုဦးစားပေးလုပ်ပေးနေတာလို့ VOA ကိုပြောပါတယ်အဖွဲ့အစည်းတွေရဲ့လုံဆောင်မှုနဲ့တချို့ကအဖွဲ့လိုက်အများအပြားမပုံတင်ဖို့ရောက်ရှိလာကြတယ်လို့လည်းသူကပြောပါတယ်
။ဟုတ်တယ်စမတ်ကတ်တွေလုပ်ကြည့်တာကိုဒီစမတ်ကတ်စမတ်ကတ်ဟုတ်တယ်။နော်ပြောဆိုလဲအတော်ဒီလူမှုဖေးတွေအဲနာပြီးတော့စမတ်ကတ်လာလောက်တာပါပေါ့လို့အဲ့မှာသူကဒီမှာကတိုင်းသားတွေကအဖို့ရှိတော့ဆိုတော့တေယောဘောကချီရောပလောင်ရောအကုန်လုံးလောက်ကြတာပေါ့ဗျာအဲ့ဒါတော့အဲ့မှာကျွန်တော်ကလူစုရတော့တို့ပြေတယောက်နှစ်ယောက်ပြောလိုက်တာနဲ့ဟိုတယောက်ရရှိပြီးတော့ကြောက်ချလာတာပေါ့အဲဒီကျွန်တော်တို့တော့ကျွန်တော်ကလည်းအဲ့စမတ်ကတ်တော့ကြောင်းပြီးပြီးရတော့မရသေးဘူးပေါ့
နိုင်ငံသားတွေရဲ့မှတ်ပုံတင်ကိုစမတ်ကတ်ပြောင်းပေးဖို့အတွက်လူမှုကြီးကြပ်ရေးဌာနကတရုတ်နိုင်ငံကိုတွားရောက်ခဲ့ပြီးအကူအညီတောင်းခံခဲ့တယ်လို့2023ခုနှစ်စက်တင်ဘာလကုန်ပိုင်းကမြမအလင်းသတင်းစာမှာစစ်ကောင်စီကဖော်ပြခဲ့ပါတယ်နိုင်ငံသားတွေရဲ့ကိုယ်ရေးအချက်အလက်တွေကိုစောင့်ကြည့်မှတ်တမ်းတင်နိုင်မဲ့စစ်ကောင်စီရဲ့စမတ်ကတ်အစီအစဉ်ကိုဝေဖန်မှုတွေရှိခဲ့ပါတယ်။ဒါဟာစစ်ကောင်စီရဲ့ရွက်ကောက်ပွဲအတွက်ကြိုးပမ်းမှုတစ်ခုအဖြစ်လဲတချို့ကရှုမြင်ကြပါတယ်ခင်ဗျာ။